တမရနယ်ရခိုင်အေတပ်ဖွဲ့တို့စီးပရိပခတင်းမှနေစေရခိုင်ပြည်နယ်ကြောက်တော်မြို့နယ်တွင်မှမင်းဒီတုံကပြစ်ခတ်မှုဖြစ်ခဲ့ရာကြောင့်ကျောင်းနေအရွယ်ကလေးတယောက်သေဆုံးပြီးတော့ဆယ်နှစ်အောက်ကလေးတွေနဲ့ရွာသား၄ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တမရဘက်ကတော့မြောက်တောင်နဲ့မာလာရွာဘက်မှာအေအဖွဲ့ကစတင်ပြစ်ခတ်လို့တိုက်ပွဲဖြစ်ပွားတာလို့ပြောဆိုခဲ့တယ်လို့ဒေသခံတွေနဲ့အေဘက်ကတော့တိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့ပြစ်ခတ်တာလို့ပြောဆိုခဲ့ပါတယ်။ချင်းနေပြည်စုံကတော့ View မြန်မာပိုင်းသတင်းတောင်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင်။
မနေ့ကကြောက်တော်မြို့နယ်ကလတံမြစ်ရှိဖက်မြောက်ကောင်ကြီးရွာနဲ့မာလာကြီးရွာကြားပြေကတိုက်ခိုက်မှုဖြစ်ပွားခဲ့လို့မြောက်ကောင်ကြီးရွာကအသက်10နှစ်အရွယ်သုံးတန်းကျောင်းသူမတ်သိန်းချေကြည်စံထိမှတေဆုံးသွားခဲ့ပါတယ်။မြောက်ကောင်ကြီးရွာဖရဲမှာတရင်သုံးနေတဲ့တန်ခါတော်တော်ဘာနေမကောင်းလို့စီးရွေတာပူရင်းအပြန်မှာမြန်မာစစ်တပ်ကနေပြစ်ခတ်လို့ကြည်စံထိမှတေဆုံးရတယ်လို့ကိုယ်တိုင်တွေ့ကြုံခဲ့ရတဲ့တေဆုံးသူမတ်သိန်းချေရဲ့အကူဖြစ်သူကပြောပါတယ်။
မင်းကတော့ကြားတယ်မို့တော်တော်တော့အဲငါးလေးတော့ရောအင်းကပြန်လာလို့ကညံတူကအလီမှုတ်ပဲဒီလိုညံတူကညံတူကဆင်းပြစ်တာအဲ့ဒီမှာငါးလေးကတိကျတော့မင်းကတော့၆နိုင်တော့ဆိုတော့တိကျလို့ဆိုတော့ဒီမှာစကားတွေကပြရတယ်တပူကြီးတော့မဟုတ်ဘူး
တိကမှုတွေဖြစ်ပွားပြီးမြောက်တောင်ကျေးရွာကရွာသားတွေဟာဒါစီကျေးရွာဘက်ကိုအများပြားသိမ်းရှောင်ရောက်ရှိနေတယ်လို့တိရက်ခံတွေကပြောပါတယ်အလားတူမာလာချေးရွာမှာလည်းပြစ်ခတ်မှုဖြစ်ပွားခဲ့လို့ဆယ်နှစ်အောက်ကလေး၃ဦးနဲ့လူကြီးတူတိခိုက်တန်ရရရှိခဲ့တယ်လို့အခင်းဖြစ်ပွားရာကိုကိုယ်တိုင်ရောက်ရှိနေတဲ့ကြောက်တော်လူမှုကွန်ရီပေးရေးဖွဲ့ဝင်ကိုစောဝင်းကပြောပါတယ
်မာလာရွာမှာတည်ရတာ၄ဦးကြောက်တော်တေယုံ၃ဦးရဲ့စစ်တေစေယုံမှာ၃ဦးရဲ့နောက်နှုတ်ကတော့စေယုံတက်ကြမလို့ကြည့်ရတယ်လေဦးမှာအသက်95နှစ်ရှိတဲ့အဖိုးတူရဲ့ကျဲတဲ့သူကကိုလိုသက်စီနားမအောင်ကျဲအပြင်းဆုံးအသက်3နှစ်ရှိတဲ့ကလေးပေါ့
တမတော်ဘက်ကတော့ရခိုင်လက်နက်ကန်အဖွဲ့ကနေမာလာယွာနီတမတော်ကိုတိုက်ခိုက်ခဲ့လို့တိုက်ပွဲဖြစ်ပွားတာဖြစ်ပြီးအယတားထိခိုက်မှုအခြေအနေကိုမသိရှိသေးဘူးလို့အနောက်ပိုင်းတိုင်းစစ်ဆန္ဒချုပ်တမတော်ပြောခွေရဘူမူကြီးဝင်းစောဦးကပြောပါတယ်
မင်းကသာတော့အဲ့မာလာနဲ့ဟောလာမြောက်တောင်ကြားထဲမှာပဲဖြစ်တာပေါ့ကျွန်တော်တို့ဒီကနေပြီးတော့မှပြင်းတန်းတစ်ခုပေါ့အောက်ကိုပြန်ဆင်းလာတာရှိတယ်ဘလောကနေပြီးတော့ဒီဘက်ကိုပြန်ဆင်းလာပေါ့မာလာရွာအဝင်သားမှာအေကောင်းကျန်းလူတွေကရွာထဲကနေပြီးတော့မှဖြစ်တယ်ကျွန်တော်တို့လုံငိတ်တပ်ဖွဲ့ဝင်တွေကပြန်တန်းပြစ်ခတ်တာဒါတော့ရှိတယ်မင်းက6နာရီကျော်ဝန်းကျင်လောက်ပါဖြစ်တာပေါ့ဒီကိုင်းမှုကျင်နေကတော့ကျွန်တော်တို့ကတော့ဘာမှမပြောဘူးများကားမှန်နေနည်းနည်းလေးပဲပျက်စီးသွားတာလေးပဲရှိတယ်ကျော်နာမှာဟလာတိုက်ပွဲဖြစ်တာဖြစ်တဲ့အတွက်ကြောင့်မို့လို့ဒီကိန်းကိုဖြစ်နိုင်တယ်ဖြစ်နိုင်တယ်ဒါပေမဲ့ကျွန်တော်မကြားမိဘူ
းရခိုင်တပ်တော်အေအေပြန်ကြားရေးရာရှိခိုင်ဒုက္ခကတော့မနေ့ကကြောက်တော်ဘက်မှာမြမသမတော်နဲ့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ပြောပါတယ
်ရောက်တော်နဲ့ဒီမာလာရွာကြားမှာငါတိုက်ပွဲဖြစ်တာမဟုတ်ဘူးအဲ့ဒီမှာမနေ့ကတိုက်ပွဲဖြစ်တာမရှိဘူးပ
ြမနေ့ကတော့ဗုဒ္ဓတော်မြို့နယ်ပြင်ချောင်းဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ခိုင်ဒုက္ခကဆက်ပြောပါတယ်
မနေ့ကတိုက်ပွဲဖြစ်တာကကျွန်တော်တို့ဒီစစ်ကိုရဲနေမှာဆိုလို့ရှိရင်ဗုဒ္ဓတော်မြို့လိုပြင်ချောင်းရွာအနီးအဲ့ဒီမှာတိုက်ပွဲဖြစ်တာရှိတယ်ဒီဓမ္မစစ်တပ်ရဲ့ဒီအင်အားတရား50လောက်ရှိတဲ့စစ်ကြောင်းကိုကျွန်တော်တို့ရခိုင်တပ်တော်ကမန်ဒိုတွေကနေပြီးတော့ဝင်ရောက်တိုက်ခိုက်ခဲ့တာရှိတယ်အော်အဲ့ဒီမှာရန်သူဖက်ကနေပြီးတော့5ဦးကြာဆုံးပြီးတော့ခြေဥဒဏ်ရရတယ်က
ြတမတော်ဘက်ကမနေ့ကပြင်ချောင်းလေးတိုက်ပွဲဖြစ်ပွားမှုကိုအတိမပြုနိုင်ဘူးလို့ပြောဆိုခဲ့တယ်လို့တမတော်ဘက်ကထိခိုက်ကြဆုံးမှုအခြေအနေကိုလည်းတိကျအတိပြုချက်မရသေးပါဘူးရခိုင်ပြည်နယ်မှာတမတော်နဲ့အေအေဖွဲ့တို့ကြားစစ်ရေးတင်းမာမှုတွင်အရသားတွေထိခိုက်မှုတွေပုံမှန်များပြားလာနေပါတယ်တမရုံနဲ့ရခိုင်တပ်တော်၏တပ်ဖွဲ့ကြားတိုက်ပွဲကြောင့်အရသာ30ကျော်တေဆုံးခဲ့ပြီးထိခိုက်ဒဏ်ရာရှိသူ80စစ်ဘေးရှောင်ဒုက္ခသည်4000ကျော်ရှိတယ်လို့လည်းရခိုင်ရေးကူညီဆောင်ရွက်နေတဲ့လူမှုဖွဲ့စည်းတွေကလည်းစည်ရင်ပြုစုထားပါတယ်ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကိုရပ်ဆဲဖို့စစ်တွေမြို့ပါဝင်ပုံနှကျွန်းပေါက်တော်မောင်တော်စတဲ့မြို့နယ်၄ခုမှာတန်ခါတော်တွေနဲ့ရခိုင်မျိုးသားတွေကလည်းမနေ့ကလူထုဆန္ဒဖော်ထုတ်ပွဲကျင်းပခဲ့ပါတယ်ခင်ဗျာ